တနင်္သာရီကြာနယ်မှာဖော်ပြခဲ့တဲ့မဲဆွယ်အပြုံးသရော်စာနဲ့ပတ်သက်ပြီးအသရေဖြတ်မှုနဲ့တရားစွဲခံထားရတာမှာဒီကိစ္စမှာတော့တိုင်းတရားလွှတ်တော်ကအယူခံကိုပလတ်လိုက်ပါတယ်။ဂျာနယ်အနေနဲ့အယူခံဆက်တက်သွားမယ်လို့တာဝန်ခံအယ်ဒီတာကပြောပါတယ်။လက်ရှိအစိုးရလက်ထက်အခုလိုတရားစွဲဆိုမှုတွေကြောင့်ဒီမိုကရေစီအခြေခံစံနှုန်းတွေအပေါ်မေးခွန်းထုတ်လာနေတာတွေရှိတဲ့အကြောင်းမတ်စုမွန်ကဆက်ပြီးတော့ပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ပြည်ကတဲ့2019ခုနှစ်နိုဝင်ဘာလ20ရက်ထုတ်တနင်္လာရီအပတ်စဉ်ကြာနေ့အတွဲငါအမှတ်18မှာဖော်ပြခဲ့တဲ့ကလောင်ရှင်မူးဆေးအိုးရဲ့မဲဆွယ်အပြုံးဆိုတဲ့ခေါင်းစဉ်နဲ့တယောစာဟာတနင်္လာရီတိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ရဲ့ဂုံသိက္ခာကိုထိခိုက်စေတယ်ဆိုတဲ့စွဲချက်နဲ့အရေးယူပေးဖို့တိုင်းအစိုးရအဖွဲ့ရုံးရဲ့ဒုတိယညွှန်ကြားရေးမှူးဦးအေးလူကတဝယ်မြို့နယ်တရားရုံးမှာဥတိုက်လျှောက်ထားခဲ့တာပါသတင်းမီဒီယာဥပဒေပုံမှန်25ခါခွေးနဲ့အမှုရင်ဆိုင်ခဲ့ကြပြီးတဲ့နောက်မှာတော့တနင်္လာရီဂျာနယ်မှာအပြစ်ရှိတယ်ဆိုပြီးဆုံးဖြတ်ပြီးတော့မြို့နယ်တရားရုံးကနေငွေဒဏ်5သိန်းချမှတ်ခဲ့ပါတယ်။ဒီပေါ်မှာပြစ်ဒဏ်ချမှတ်မှုတရားမျှတမှုမရှိဘူးဆိုပြီးတနင်္လာရီတိုင်းဂျာနယ်ကခရိုင်တရားလွှတ်တော်ကိုအယူခံဝင်ခဲ့ပါတယ်။အဲ့ဒီမှာပလက်ခံရပြီးတဲ့နောက်တိုင်းတရားလွှတ်တော်ဆက်တက်တာမှထပ်ပြီးတော့အပယ်ခံခဲ့ရတာပါ။ဂျာနယ်အနေနဲ့ပြည်တော်စုတရားလွှတ်တော်အထိအစစ်အယူခံဆက်ဝင်သွားမယ်လို့တနင်္လာရီတိုင်းဂျာနယ်တာဝန်ခံအယ်ဒီတာဦးမျိုးအောင်က VOA မြန်မာပိုင်းကိုပြောပါတယ်
။ပြည်တော်စုတရားလွှတ်တော်ကြောင့်ပြင်ဆင်မှုဆက်တက်နေပါတော့။ကျွန်တော်တို့ဖော်ပြခဲ့တဲ့ဟာနံပါတ်1တရားစာသာဖြစ်တယ်ပေါ့နော်။ဒီတရားစာထဲမှာပါနေတဲ့အကြောင်းအရာတွေဒီအများပြည်သူနဲ့ဆက်ဆံတဲ့အကြောင်းအရာတွေဖြစ်တယ်ပေါ့နော်။ကျွန်တော်တော့တရားရုံးအခုခုမှတော့ကျွန်တော်တို့ပြောကြည့်တဲ့ဟာကိုကျွန်တော်ခင်ထားတဲ့ဟာကိုသဘောပေါက်တဲ့အခြေအနေမျိုးခြုံရမလားဆိုပဲမျိုးလိမ့်တဲ့လို့ကျွန်တော်ပြောရမှာမဟုတ်ဘူး။ဒါပေမဲ့ကျွန်တော်ဆိုရင်တော့ဒီကိစ္စကဒီအနေနဲ့ကြံနေကရေးဆိုင်ရတဲ့ဆိုပေမဲ့မီဒီယာလောကတစ်ခုလုံးနဲ့ဆက်ဆံတော့ဆက်ဆံတဲ့အနေအထားမျိုးရှိနေတော့မီဒီယာလောကအတွက်မျက်နှာငယ်စရာပူပေါင်းစရာစီရင်ဆုံးတစ်ခုမဖြစ်သေးဘူးလေ။အဲဒါကြောင့်ဟိုအိတ်သမားဖွင့်ရင်ရှိသမားပေါ်ရမယ်လို့ကျွန်တော်နေမျိုးရင်းဖို့ကြိုးစားနေရတ
ယ်။ဒီလိုတနင်္လာရီဂျာနယ်ရဲ့မဲဆွယ်အပြုံးတယောစာဖြစ်ရလို့ပဲတကြံပြက်လုံးနေတဲ့တက်မတော်ကိုတယောတဲ့အတွက်အကြီးညိုပြက်စီမှုနဲ့တရားစွဲဆိုခံထားရတဲ့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့ကိုလည်းအင်းစိန်ထောင်မှာအကျဉ်းချထားပြီးလာမယ့် February 18ရက်နေ့မှာအပိသက်အမိန့်ချဖို့ရှိနေပါတယ်။အခုလိုမျိုးအရသာအစိုးရလက်ထက်ဝေဖန်မှုလွတ်လပ်စွာဆန္ဒထုတ်ဖော်မှုတွေကိုပုံမှန်မျိုးစုံနဲ့အစိုးရနဲ့တက်မတော်ဘက်ကတရားစွဲဆိုမှုတွေကတော့ဒီမိုကရေစီရသားဆိုရလက်ထက်ဒီမိုကရေစီစံနှုန်းတွေကိုမေးခွန်းထုတ်ဆရာဖြစ်လာနေတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတန်ရဲ့သူတေသနာမှုကိုရဲဝေဖြောင်းကသုံးသပ်ပါတယ်
။ဟုတ်ကျွန်တော်တို့ဒီနိုင်ငံရေးရဝေဖန်မှုဆိုတာကပုံစံပေါင်းစုံနဲ့ထိနေတယ်၊မြေလန်းပေါင်းစုံနဲ့ထိနေတယ်။အဲဒီမှာကတော့တေယောရာတွေ၊နှောင်းကြောင်းတွေ၊ဟိုဒီတန်ကျက်ထုတ်ပြီးကားပြတာတွေ၊ဒါမှမဟုတ်လို့ရှိရင်ကအငိတ်အင်းနဲ့ကားပြတာတွေ၊အဲဒီပုံစံပေါင်းစုံနဲ့ဝေဖန်မှုရှိနေပေါ့နော်။အဲ့လိုမျိုးပုံစံပေါင်းစုံနဲ့နိုင်ငံရေးရဝေဖန်မှလေတကယ်တော့ပေါ့နော်ဟိုကြောင်းလာကြောင်းပါဥမာဆိုလို့ရှိရင်ဆက်လို့မျိုးဆက်ပြီးစားကြည့်ရအဲ့တိုင်းပဲဒီတိုင်းကထိုးတဲ့ပြီးစားတစ်ခုရဲ့ဟိုပဲအကြောင်းပြပြီးတော့9ကကြီးနဲ့ရော66ကကြီးနဲ့ရောမျိုးနယ်6ခုမှာစစ်စစ်ကြောအမှုတွေ10ခုနဲ့တရားစွဲထားတယ်ပေါ့နော်အဲ့တွေကဆိုကြတာကဒီမိုကရေစီကိုတွားနေပါတယ်ငါတို့ဟိုကျွန်တော်တို့ကျမတို့ကပြောတော့မှဒီမိုကရေစီကိုဆောင်းဆောင်နေပါတယ်လို့ပြောပြောပေါ့နော်ဒီလောက်ရတဲ့ညနေပြီးတော့ဟိုပြန်တက်တည်ပြနေတာပါပဲပေါ့
တိုင်းရင်းဒေသတွေပါဝင်မြန်မာနိုင်ငံတဝန်းမှာတော့ပုံမှန်မျိုးစုံနဲ့တရားစွဲဆိုခံနေရတာထောင်ချခံထားရတာပြင်ပကနေအမှုရင်ဆိုင်နေရတာစတဲ့နိုင်ငံရေးအမှုတွေကပိုတိုးလာနေပါတယ်။နိုင်ငံရေးကျင်းသားက600ကျော်အထိရှိနေတာကတော့စိုးရိမ်စရာကောင်းတဲ့အခြေအနေမှာဖြစ်နေပါတယ်လို့ AABBB နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသေးရဲ့တွဲဘက်အတွင်မှကိုဘူကြီးကပြောပါတယ်
။ဒီအစိုးရဖြစ်လာပြီးနိုင်ငံတော်ရဲ့အကြီးအကဲတွေဖြစ်လာပြီးဆိုလို့ရှိရင်သူတို့ရဲ့လုံခြုံလုံခြုံတဲ့အကောင်လုံးကတဲ့နဲ့သူတွေနဲ့သဘောထားတစ်ခုပဲဖြစ်ချင်မှဖြစ်မယ်သဘောထားကွဲနေတာရှိတယ်အဲ့ဒီသဘောထားကိုရည်ရအောင်ပြင်ဆင်မှုသူတို့ပြောကြတဲ့သူပြောကြတဲ့သူတွေသူကြတဲ့သူတွေကိုအခုလိုမျိုးတရားတွေစွဲနေတယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံကဒီမိုကရေစီနဲ့ရံဝင်နေတယ်လို့ပြောလို့ရအောင်ပါပါဒါတစ်ချက်နောက်တစ်ချက်ကကျွန်တော်တို့ဒီဒီမိုကရေစီအတင်ကိုယ်ပိုင်ကာလကိုသွားကြည့်လို့ရှိရင်ရှိရဲတည်သေးဥပဒေတွေကိုပြန်လည်ဆန်းသစ်ဖို့တို့တယ်အဲ့ဒီဥပဒေတွေကပြည်သူတွေကိုဖိနှိပ်ဖို့တဲ့ကြီးရွယ်ပြီးစွဲရတဲ့ဥပဒေဖြစ်တယ်ဒီလိုဥပဒေကိုသူတွေကြောင်းလည်းမဟုတ်ရှိသေးတဲ့ဒီဥပဒေကိုအသုံးချပြီးတော့သူတို့ကိုဝေဖန်စီမအတန်တွေကိုပိတ်အောင်လုပ်နေတာကအကျောက်တရားခံနေတာဖြစ်တယ်ဒါကဒီမိုကရေစီနဲ့အလံပွေးနေတယ်ဆိုတော့ကျွန်တော်တို့ပြောလို့ရပါတယ
် NLD ရသားတက်တန်45လအတွင်းမှာပဲနိုင်ငံသားခွင့်ရေးကိုကန့်သတ်တဲ့ဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်တွေနဲ့သတင်းသမားတွေဥပဒေပညာရှင်တွေတက်ကြွလှုပ်ရှားသူတွေစသည်အားဖြင့်လူပေါင်း60ကျော်ဟာပုံမှန်မျိုးစုံနဲ့တရားစွဲဆိုတာခံထားရတယ်လို့အတန်အဖွဲ့ကလည်းထုတ်ပြန်ထားပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါရှင်ကျမတို့ VOA ကို ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လိုတယ်၊နားဆင်လိုတဲ့တည်ထချင်းတွေတောင်းယူလိုတယ်ဆိုရင် VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင်။